အင်ဒိုနီးရှားနိုင်ငံမှာလာမယ့်ဧပြီလကျရင်ကျင်းပမယ့်တမရရွေးကောက်ပွဲအတွက်မဲဆွယ်စီဝင်းကာလတနင်္ဂနွေနေ့မှာတရားဝင်စတင်ပါပြီ။ဂျိုကိုဝီလို့ခေါ်တဲ့လက်ရှိတမရဂျိုကိုဝီဒိုဒိုနဲ့စစ်တပ်ဗိုလ်ချုပ်ကြီးဟောင်းတူတို့ကြားအဓိကရှင်ပြန်ရမယ့်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံကတမရရွေးကောက်ပွဲအကြောင်းကိုကိုကျော်ကျော်သိန်းကဆက်လက်ပြောပြပါလိမ့်မယ်ခင်ဗျာ။
တနင်္ဂနွေနေ့မနက်ပိုင်းကဂျကာတာမြို့လယ်ကောင်မှာလုပ်တဲ့မဲဆွယ်စီဝင်းရေးတရားဝင်စတင်ပွဲအခမ်းအနားတွေကိုတမရဂျိုကိုဝီနဲ့ပြိုင်ဘက်ဗိုလ်ချုပ်ကြီးဟောင်းပရာဘိုဝိုဆူဘီယန်တိုတို့နှစ်ဦးလုံးအင်ဒိုနီးရှားရိုးရာဝတ်စုံတွေဝတ်ဆင်ပြီးအသီးသီးတက်ရောက်ကြပါတယ်။တစ်ဖက်နဲ့တစ်ဖက်လှုပ်ကြံတိုက်ခိုက်တာတွေလူမျိုးရေးနဲ့ဘာသာရေးကိစ္စတွေကိုနိုင်ငံရေးမှာအတုံးချမဲဆွယ်စည်းရုံးတာတွေကိုရှောင်ပြီးငြိမ်းချမ်းတဲ့ရှင်ပြိုင်မှုဖြစ်အောင်လုပ်ကြမယ်လို့သူတို့နှစ်ယောက်လုံးကအကြေပြုကြပါတယ်။တမရဂျိုကိုဝီဒိုတို့ကဘာဟာစာအင်ဒိုနီးရှားဘာသာစကားနဲ့အခုလိုပြောပါတယ
်။ Saling menghina, saling mencemooh,Saling menjelekkan
kan. Tiap gudia pukat sogara, leza mu kimera, tikai ni nak ang piosu dari ha. Indonesia ni ngan dari ipi jenuru kain suai tare, Indonesia tamburi mahu bau.
Dawar saya ligu ni temana yuka buai ma, jugu wigu yeningere prabu ha. Terangku ya guze shikunika, jaunari sana biabi, anasin suha dugu piocalai de aci madainge, madimanyai ne yowin sangka aci niri, la doja pike jenunga, sipe tikdan tawon shidu du pipare. Adi kala duinga,ဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုဖမ်းဆီးဖို့ညွှန်ကြားခဲ့တယ်ဆိုတာဆူဝါဒိုပြုတ်ကျသွားပြီးတဲ့နောက်ဘရာဘိုကဝန်ခံခဲ့ပြီးစစ်တပ်ကနေထုတ်ပယ်ခံခဲ့ရသူပါအခုတော့တမရအဖြစ်ရွေးကောက်တင်မြှောက်ခံရဖို့ဒုတိယအကြိမ်ထပ်ကြိုးစားလာသူဘရာဘိုကလည်းဒီမိုကရေစီနီးကျရှင်ပြိုင်သွားမယ်လို့ပြောပါတယ
် Selalu bersikap tenang bersikap tidak
ကျွန်တော်တို့အစ်စစ်တည်ငြိမ်ရပါမယ်စိတ်ခံစားမှုမများရပါဘူးထိတ်သင့်ကြရပါမယ်ဒီမိုကရေစီနှိကျရွေးကောက်ပွဲကိုစနစ်တကျငြိမ်းချမ်းစွာကြိုဆိုလှုပ်ဆောင်ကြရမှာဖြစ်ပါတယ
်။ဂျိုကိုဝီနဲ့ဘရာဗိုတို့ရဲ့ပြောစကားတွေအပေါ်အင်ဒိုနီးရှားနိုင်ငံသားအများအပြားကလက်ခံကြပုံရှိတာကိုအငားရမောင်းတူဖြစ်သူအဒီပြောတာအရသိနိုင်ပါတယ်
။ Sebagai warga negara Indonesia pengennya sih pesta demokrasi ini berjalan dengan
အင်ဒိုနီးရှားနိုင်ငံသားတူအနေနဲ့ကျွန်တော်ဖြစ်စေချင်တာကတော့ချုံးမွေ့ငြိမ်းချမ်းစနစ်ကျတဲ့နိလန်းနဲ့ဒီမိုကရေစီကိုကျင့်သုံးလှုပ်ဆောင်ကြတာမျိုးပါ။နှစ်ဖက်ထောက်ခံသူအသီးသီးကြမှာလေးစားမှုကင်းမဲ့တဲ့လုပ်ရမျိုးမရှိသင့်ပါဘူ
း2019ခုနှစ်ဂျကာတာမြို့တော်ဝန်ရွေးကောက်ပွဲတော်ကတရုတ်လူမျိုးခရစ်ယာန်ဘာသာဝင်မြို့တော်ဝန်ဟောင်းကိုသဘောထားတင်းမာတဲ့မွတ်စလင်တွေကအကြီးအကျယ်ဆန္ဒပြကန့်ကွက်ပြီးရုံးဝင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့တယ်လို့ထပ်ဖြစ်မှာကိုအင်ဒိုနီးရှားနိုင်ငံသားအများအပြားကမလိုလားကြပါဘူးဒီထက်မှာလုံခြုံရေးအရာရှိတူဖြစ်သူဘူဒီလဲအပါအဝင်ပါ
mudah-mudahan aman jangan sampai terjadi kerusuhan intinya itu aja jangan sampai ada kerusuhan
ယုံရင်စံကတစုံတရာမရှိပဲငင်းငင်းချမ်းချမ်းဖြစ်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒါကအရေးကြီးဆုံးပါပဲ။အဓိခယုံမဖြစ်ရပါဘူး။ရွေးကောက်ပွဲဟာငင်းငင်းပြီးဒီမိုကရေစီနီးကျရပါမယ်။ဒါအပြင်မဲဝဲတာမျိုးလည်းထပ်မဖြစ်ရပါဘူး။ဒါဟာအင်ဒိုနီးရှားနိုင်ငံသားတွေတကယ်တမ်းဖြစ်ချင်တာပါပဲ
။ဂျိုကိုဝီကသူ့ရဲ့ဒုတိယသမ္မတလောင်းအဖြစ်နိုင်ငံမှာအစ္စလမ်ဘာသာထိပ်တန်းအာဏာပိုင်အဖွဲ့ဖြစ်တဲ့အင်ဒိုနီးရှားယူလီမာကောင်စီ MUI ရဲ့ဥက္ကဋ္ဌအသက်85နှစ်အရွယ်တရားဟောဆရာမာရူဖ်အာမင်းကိုရွေးလိုက်တာကြောင့်အတော်များများအံ့အားတင်သွားကြပါတယ်။ MUI အဖွဲ့ဟာဖာတဝါလို့ခေါ်တဲ့အစ္စလမ်ဘာသာအရလိုက်နာရမယ့်စီမင်းစည်းကမ်းတွေကိုထုတ်ပြန်တဲ့အဖွဲ့ဖြစ်ပြီးတချို့လူနည်းစုတွေပေါ်ခွဲခြားသတ်မှတ်တဲ့အမြင်ရှိတဲ့အဖွဲ့အဖြစ်ထင်ရှားပါတယ်။အင်ဒိုနီးရှားလူဦးရေသန်းပေါင်း260မှာ90ရာခိုင်နှုန်းကအစင်လာအားဖြင့်အစွန်းမရောက်တဲ့အစ္စလမ်အယူကိုလိုက်နာကြသူတွေဖြစ်ပေမဲ့အခုတော့တင်းမာတဲ့အယူပဲဘိုးဘီပြောင်းလာနေပြီလားဆိုတဲ့စိုးရိမ်မှုတွေကလည်းရှိထားပါတယ်။ပရာဘိုးရဲ့ဒုတိယသမ္မတလောင်းကတော့ဒုတိယဂျကာတာမြို့တော်ဝန်ဟောင်းစီးပွားရေးလုပ်ငန်းရှင်တထေးကြီးဆန်ဒီယာဂါယူနိုပါ။သမ္မတရွေးကောက်ပွဲဝင်မဲ့သူတွေမှတ်ပုံတင်ရမယ့်ကာလကုန်သွားပြီးတဲ့နောက်အင်ဒိုနီးရှားဆာဗေးဆော့ကော LSI ကပထမဆုံးကောက်ယူတဲ့လူလူသဘောထားစစ်တမ်းမှာဂျိုကိုဝီနဲ့အာမင်းတို့အပေါ်ထောက်ခံသူ52ရာခိုင်နှုန်းရှိပြီးပရာဘိုးနဲ့ယူနိုအပေါ်ထောက်ခံသူက30ရာခိုင်နှုန်းရှိတာတွေ့ရပါတယ်။အင်ဒိုနီးရှားသုံးရူပီယံငွေတန်ဖိုးမကြာသေးခင်သတင်းပတ်တွေအတွင်းတန်ဖိုးကျလာနေတာပြည်ပကြွေးမီကိစ္စနဲ့တယန်ဇာဒရင်းမြစ်တွေကိုပြည်ပထိန်းချုပ်မှုများနေတဲ့ကိစ္စတွေကိုအဓိကအသုံးချပြီးမဲဆွယ်စီယုံပွဲတွေမှာအတိုက်ခံတွေကဂျိုကိုဝီကိုထိုးနှက်လိမ့်မယ်လို့လေလာသူတွေကသုံးသပ်ပါတယ်။ဧပြီလ19ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနိုင်ငံလွှတ်တော်နဲ့ဒေသဆိုင်ရာလွှတ်တော်တွေအတွက်လွှတ်တော်ကိုယ်စားလှယ်တွေကိုလည်းမဲပေးရွေးချယ်ကြရမှာဖြစ်ပြီးကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးအင်ဒိုနီးရှားမှာမဲပေးခွင့်ရှိသူ186သန်းနီးပါးရှိပါတယ်ခင်ဗျာ။